မနေ့ညကကျင်းပတဲ့ဘိုးကျောင်းဆန်နှစ်တရာပြည့်မွေးနေ့အကျိုးဂုဏ်ပြုဖျော်ဖြေပွဲကိုအမျိုးသားတိမူဝေစီအဖွဲ့ချုပ်လူငယ်ဘိုးကဦးဆောင်ကျင်းပခဲ့တာပါ။အဲ့ဒီဂုဏ်ပြုဖျော်ဖြေပွဲကိုအမျိုးသားတိမူဝေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်တက်ရောက်မင်ကွန်းပြောကြားခဲ့ပါတယ်။ဘိုးကျောင်းဆန်နှစ်တရာပြည့်မွေးနေ့ပွဲကိုကျင်းပတာဟာလူငယ်တွေကိုအရေးချင်းရှိတဲ့ခေါင်းဆောင်တွေဖြစ်လာဖို့အတွက်ရည်ရွယ်ကြောင်းအမျိုးသားတိမူဝေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကပြောပါတယ်
။ဖေဖေရဲ့နှစ်တရာပြည့်အခမ်းအနားတွေကျင်းပတယ်ဆိုတာလေကျမတို့လူငယ်တွေကိုသင်ပေးခြင်းနဲ့စိတ်ဓာတ်နဲ့ကျင့်ပါစေခြင်းနဲ့သင်ပေးစေခြင်းနဲ့ဆိုတော့ဘယ်လိုအရေးချင်းတွေဟာတိုင်းပြည်အတွက်အကျိုးရှိတယ်ဘယ်လိုခေါင်းဆောင်တွေကျမတို့လူငယ်တွေကဖြစ်ဖို့ကြိုးစားရမယ်ဆိုတာကိုသင်ပေးစေခြင်းနဲ့ဒါပေမဲ့လည်းခေါင်းဆောင်ဖြစ်ချင်တာတဲ့တာဝန်ထမ်းဆောင်တာပဲဖြစ်စေခြင်းပါတယ်တချို့ကတော့ခေါင်းဆောင်တော့သိပ်လုချင်တာပဲတာဝန်တော့မထမ်းဆောင်ဖြစ်ဘူးအဲ့တော့ဒါမျိုးဆိုရင်တော့ကျမတို့တိုင်းပြည်ကိုအကျိုးဖြစ်မှာဖြစ်ပါတယ
်အခုအချိန်ဟာမြန်မာနိုင်ငံအတွက်အရေးကြီးတဲ့အချိန်ကိုရောက်ရှိနေပြီဒီမိုကရေစီလမ်းကြောင်းပေါ်ကိုခိုင်ခိုင်မာမာရောက်ရှိဖို့အတွက်အားလုံးကဝိုင်းဝန်းကြိုးပမ်းဖို့လိုအပ်ကြောင်းလည်းဒေါ်ဆန်းစုကြည်ကပြောပါလေ
အခုအချိန်မှာကျမတို့အတွက်ဓမ္မအရေးကြီးပါတယ်အားလုံးသိတဲ့အတိုင်းပဲကျမတို့နိုင်ငံဟာဒီမိုကရေစီလမ်းကိုရှောက်နေတဲ့နိုင်ငံပေါ့ဒီမိုကရေစီလမ်းပေါ်မှာတိတ်ပြီးတော့ခိုင်ခိုင်မာမာရောက်သေးတာမဟုတ်ပါဘူးလို့ခိုင်ခိုင်မာမာရောက်အောင်လို့အားလုံးကဝိုင်းပြီးတော့ကြိုးစားရမယ့်အချိန်ဖြစ်ပါတယ်တယောက်ချင်းတယောက်ချင်းကနေကြိုးစားမယ်ဆိုရင်ကျမတို့မုတ်ချအောင်မြင်မှာပါဒီမိုကရေစီရဖို့ကြိုးစားတယ်ဆိုတာအများအတွက်ကြိုးစားတာဖြစ်ရပါလိမ့်မယ်။ကိုတူတောက်တဲ့ကိုအဖွဲ့အစည်းတစ်ခုအတွက်သာကြိုးစားမယ်ဆိုလို့ရှိရင်ဒီမိုကရေစီဆိုတဲ့စိတ်ဓာတ်နဲ့ကိုစန့်ကြေရရောက်ပါလိမ့်မယ်။ဒါကြောင့်မလို့ကျမတို့လူငယ်တွေကနေပြီးတော့နိုင်ငံရေးမှာစိတ်ဝင်စားကြပါလို့ကျမထပ်တလဲလဲပြောတာပါ။နိုင်ငံရေးဆိုတာလူတိုင်းနဲ့ဆိုင်နေပေါ့နော်။ကိုကမဆိုင်ခြင်းလို့လဲနိုင်ငံရေးကလာပြီးတော့ဆိုင်မှာပဲဆိုပြီးဖေဖေကပြောခဲ့ပူပါလေ
။ဒါအပြင်ပြည်သူတွေအနေနဲ့နိုင်ငံပေါ်မှာစေတနာထားပြီးတန်ရှင်းတဲ့နိုင်ငံရေးကိုလှုပ်ဆောင်ဖို့ကိုလည်းဒေါ်ဆန်းစုကြည်ကတိုက်တွန်းခဲ့ပါလေ
။နိုင်ငံရေးနဲ့ပတ်သက်လို့လည်းတချို့ကနိုင်ငံရေးကပဲမကောင်းတယ်လို့ပြောတဲ့အခါကျတော့ဖီဖီကဒီကိစ္စကိုလည်းပြောခဲ့ပူပါလေ။နိုင်ငံရေးကညစ်ပတ်တာမဟုတ်ဘူး။နိုင်ငံရေးလုပ်တဲ့လူတချို့ကသာညစ်ပတ်တာလို့ပြောတာလို့ရှိတယ်။အဲဒီလိုပြည်သူတွေကနေပြီးတော့တန်ရှင်းတဲ့နိုင်ငံရေးတကယ်နိုင်ငံပေါ်မှာစေတနာထားတဲ့နိုင်ငံရေးကိုလုပ်ကြပါအဲ့လိုလုံနိုင်တာကိုလည်းဂုဏ်ယူကြပါ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကဦးတင်ဦးကလည်းဘိုးကျောင်းအောင်ဆန်းနှစ်တရာပြည့်မွေးနေ့ပွဲကိုအောင်မြင်အောင်ကြိုးစားရမယ်ဆိုတဲ့စိတ်သက်ထားပြီးကြိုးစားရမှာဖြစ်တယ်လို့လူငယ်တွေကိုတိုက်တွန်းခဲ့ပါတယ
်ဖခင်ဘိုးကျောင်းအောင်ဆန်းမွေးနေ့နှစ်တရာပြည့်အခမ်းအနားကိုအစိမ့်အောင်ကြီးပွားမယ်လာမယ့်ရှေ့ဖြတ်ကျော်မယ်အရာတာအသားစီပိတ်တွေကိုအောင်မြင်ရမယ်ဆိုတဲ့ဥစ္စာပထမရွယ်ချက်ဒုတိယရွယ်ချက်ကတော့ကောင်းအောင်ပြီဘုရားဥက္ကဋ္ဌပြောဆိုတဲ့အတိုင်းပဲစိတ်ဓာတ်ကအရေးကြီးပါတယ်စိတ်ဓာတ်ရှိရင်အောင်မြင်မယ်အောင်မြင်ရမယ်လို့စိတ်ဓာတ်ကဆုံးဖြတ်ရင်လာမဲ့ကျွဲတဲ့ပွဲတွေမှာပွဲတွေတရားလာရင်တရားအောင်မြင်ရမယ်ဆိုတဲ့စိတ်ဓာတ်နဲ့ဆက်ပြီးတော့ကြိုးပမ်းလုံမတော်ဖို့အတွက်ဘဟုလူငယ်ဘွဲကိုလေးလေးနဲ့နဲ့တိုက်တွန်းရင်းနေကုန်ဖြစ်ပါတယ
်ဘုကျောင်းအောင်ဆန်းနှစ်တရာပြည့်မွေးနေ့ပွဲကိုတနိုင်ငံလုံးအတိုင်းတာနဲ့ကျင်းပနိုင်ဖို့အတွက်အမျိုးသားတိမူဝေစီအပွဲချုပ်ကကြိုးပမ်းနေပြီးနေမျိုးတွေမှာလည်းပန်းရည်လန်းရွှေသားစင်တိဂိတအဖွဲ့တွေကလိုက်လံနှိုးဆော်နေပါတယ်ခင်ဗျာ